မေရိကန်သမ္မတဘရက်အိုဘားမားဟာလူလူရှေ့မောက်ကျန်းသစ်စာကျင်းဆိုမှုပြုလုပ်ဖို့တနင်္လာနေ့ပါလီမန်အစအဦးရဲ့ရှေ့မှာပြုလုပ်မှာဖြစ်ပါတယ်ဒီကျန်းသစ်စာကျင်းဆိုပွဲပြီးတဲ့နောက်သူ့ရဲ့ဒုတိယကြိမ်သမ္မတတက်တန်တာဝန်ထမ်းဆောင်ဖို့အတွက်ခရီးစတင်မဲ့အထိတ်မှတ်ချီတက်ပွဲပြုလုပ်ခင်မစ္စတာအိုဘားမားဟာလူလူကိုအမှားစကားပြောကြားဖို့လည်းရှိပါတယ်သမ္မတကျန်းသစ်စာကျင်းဆိုမဲ့ပါလီမန်အစအဦးရဲ့ရှေ့ပြည်သူရင်ပြင်တဝိုက်မှာနိုင်ငံတော်ဟာပြည်သူလူထု၈သိန်းလောက်တက်ရောက်ပြီးတော့ကြီးစုလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒါဟာဆိုရင်လွန်ခဲ့တဲ့၄နှစ်တုန်းကပထမဦးဆုံးချင်းဖြစ်အာဖရိကန်အမေရိကန်နယ်ဘွားလူမဲတူသမရဖြစ်ကျန်းသစ်စာကျင်းဆိုခဲ့စဉ်ကတက်ရောက်ခဲ့တဲ့လူပေါင်း၂တန်းရှိတာနဲ့စာရင်တော့ကွာခြားမှုရှိနေပါလိမ့်မယ်။မစ္စတာဘရက်အိုဘားမားရဲ့တည်ဝင်ကျန်းသစ်စာကျင်းဆိုတဲ့တည်ထောင်အခမ်းအနားကိုတနင်္ဂနွေနေ့ကသမရအင်ပီရိုမှာကျင်းပခဲ့ပြီးပါပြီ။အမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာကျင်းဆိုရမှာဖြစ်ပါတယ်။အခုနှစ်မှာဇန်နဝါရီလ20ရက်နေ့ဟာတနင်္ဂနွေနေ့နဲ့တိုက်ဆိုင်နေတာကြောင့်သမ္မတဟာအစဉ်လာမပြည့်လူထုရှေ့မှောက်ကျန်းသစ်စာကျင်းဆိုမှုကိုပါလီမန်အဆောက်အဦရဲ့ရှေ့မှာတနင်္လာနေ့အထက်မှန်ပြုလုပ်ဖို့ရှိနေတာပါ။တနင်္လာနေ့သမ္မတအဖြစ်လူထုရှေ့မှောက်ကျန်းသစ်စာကျင်းဆိုပွဲကိုတရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကမကဋ္ဌပြုလုပ်ပြီးတော့ဦးဆောင်ကျင်းပပေးမှာဖြစ်ပါတယ်။အခုဒီချိန်ကျမ်းသစ္စာကျင်းဆိုတဲ့နေရာမှာသမရဥပမဟာဘိုင်ဘယ်ကျမ်းစာအုပ်နှစ်ခုကိုကင်တွဲပြီးတော့သစ္စာဆိုမှာဖြစ်ပါတယ်။ပထမကျမ်းသစ္စာကတော့1862ခုနှစ်တုန်းက16ရောက်မြောက်အမေရိကန်သမရဟောင်းအစ်ဗရာဟင်လင်ကွန်အနေနဲ့ပထမဦးဆုံးခြင်းဖြစ်ဒုတိယမြောက်သမရတက်တန်းအတွက်ကင်တွဲကျင်းဆိုခဲ့တဲ့ကျမ်းစာအုပ်ဖြစ်ပြီးတော့နောက်ကျမ်းစာအုပ်ကတော့အရက်သားအခွင့်အရေးလှုပ်ရှားလှုပ်ဆောင်ခဲ့ပြီးတော့လှုပ်ကြံခံခဲ့ရတဲ့မာတင်လူသာကင်းကင်ဆောင်ခဲ့တဲ့Traveling Bible လို့ခေါ်တဲ့ကျမ်းစာအုပ်ဖြစ်ပါတယ်ဒီကနေ့တနင်္လာနေ့ဟာအမေရိကန်ပြည်တော်စုမှာ1968ခုနှစ်တုန်းကလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့မာတင်လူသာကင်းကိုအမှတ်တရဂုဏ်ပြုတဲ့အနေနဲ့အစိုးရရုံးပိတ်ရအဖြစ်လဲသတ်မှတ်ထားပါတယ်ခင်ဗျာ